တော်ရရှိမှခင်ဗျာဝိညာဉ်ဆိုတိုင်းကောင်းသောဝိညာဉ်လားဆိုးသောဝိညာဉ်လားဆိုတာကိုဝေဖန်ပိုင်းဖြတ်ခွဲခြားနားလည်ဖို့အရေးကြီးပါတယ်တမာဝိညာဉ်နဲ့မိစ္ဆာဝိညာဉ်ကိုဘယ်လိုခွဲခြားသိနားလည်နိုင်မလဲလောကီနဲ့ဆက်ဆိုင်တဲ့သူဟာဒီလောကီအကြောင်းဒီလောကီအရာဒီလောကီစကားများကိုသာပြောတတ်ကြသလိုလောကီသားတွေကလည်းပရဏာပီတိဂုဏ်စီထိသလိုနားထောင်တတ်တဲ့အကြောင်းဖယားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမာကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းထဲကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး၄အခန်းငယ်၄ကနေအခန်းငယ်၆အထိကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှလေ့လာမှဖြစ်ပါတယ်ခရိယန်တွေဟာလောကီလူသားတွေဖြစ်ကြပေမဲ့လို့ခရိယန်တွေဘက်မှရှိနေတဲ့သူဟာဒီလောကမှာရှိနေတဲ့သူထက်တာ၍ကြီးမြတ်တော်မူပါတယ်လောကမှာရှိနေတဲ့သူဆိုတာဘယ်သူပါလဲရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး၄အခန်းငယ်၄ကနေအခန်းငယ်၆အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုသုံးသပ်လေ့လာတင်ပြထားပါဗျ။
မိတ်ဆွေတို့တက်ရှင်အပေါင်းတို့ခမညာလူသားကဘာကိုစိုးမိုးခြေလှဲနေစေဖြစ်တဲ့မိစ္ဆာဝိညာဉ်တို့ဟာဖြင့်ခရစ်တော်ကိုဆန့်ကျင်နေကြတယ်တော်လှန်နေကြတယ်အဖဖခင်သခင်နဲ့နှုတ်ကပတ်တော်ကိုဆန့်ကျင်နေခြင်းဖြစ်တဲ့အတွက်ကြောင့်ဒီဝိညာဉ်စိုးတွေဟာခရစ်တော်ကိုအဓိကပြည့်မှတ်ထားပြီးတော့လက်မခံညှင်းဆန်ဝမခံနိုင်ခြင်းအဖြစ်ဖခင်သခင်နဲ့မဆိုင်ဘူးဆိုတာကိုယုံကြည်သူအသင်းတော်ကြီးနဲ့ယုံကြည်သူတဦးချင်းတို့ဟာပြင်းပြင်းထန်ထန်တရိသာတရိပြူအမှတ်ထားပိုင်းခြားပြီးတော့နားလေနှိုင်စွန့်ရှိဖို့လူကြရလိမ့်မယ်ဆိုရတွေ့ကိုကျွန်တော်တို့ဟာပြီးခဲ့တဲ့သင်ခန်းစာတွေမှာနားတော်တာဆင်ခဲ့ကြရပါပြီခရစ်တော်ကိုလက်မခံဆန့်ကျင်တယ်ဆိုတော့ခရစ်ဆိုတဲ့ခရစ်တော်ရဲ့နာမတော်ရှိမှာအန်တီဆိုတဲ့စကားလုံးလေးထည့်ပေးလိုက်ရုံပဲပေါ့အဲ့ဒီအချိန်မှာတော့အန်တီခရစ်လို့ဖြစ်လာတယ်ဗမာလူအသံထွက်လိုက်မယ်ဆိုရင်တော့အန်တီခရစ်ဆိုတဲ့အလွန်အယုတ်ဆိုးဆိုးအသံကြီးတစ်ခုနဲ့စာရမျက်ခွက်ကြီးကိုကွက်ခနဲ့ပြေးပြီးမြင်အောင်ဈေးလိုက်မယ်လို့ကျွန်တော်ကဒီအပိုင်းမှာအလေးအနက်တွေးမိပါတယ်မိတ်ဆွေတို့တတ်ရှင်အပေါင်းတို့ပြီးခဲ့တဲ့ကျမ်းစာမှာကျွန်တော်တို့နားထောင်ခဲ့ရတဲ့အတိုင်းပဲတမန်တော်ကြီးရှင်ယောဟန်ဟာအခုလိုဖော်ပြသွားခဲ့ခြင်းဖြစ်ပါတယ်ချစ်သူတို့ခတ်သိမ်းသောစိတ်ဝိညာဉ်တို့ကိုမယုံကြနှင့်စိတ်ဝိညာဉ်တို့သည်ဖျားသခင်နှင့်ဆက်ဆိုင်သည်မဆက်ဆိုင်သည်ကိုစုံစမ်းကြလောအကြောင်းမူကားမိစ္ဆာပရောဖက်အများတို့သည်ဤလောကသို့သွားကြပြီဖျားသခင်၏ဝိညာဉ်တော်ကိုအဘယ်သို့သိနိုင်သနည်းဟုမူကားလူသားတီအဖျင်ကြွလာတော်မူသောယေရှုခရစ်ကိုဝန်ခံသောဝိညာဉ်မြည်သည်ကားဖျားသခင်နှင့်ဆက်ဆိုင်၏လူသားတီအဖျင်ကြွလာတော်မူသောယေရှုခရစ်ကိုဝန်ခံသောဝိညာဉ်မြည်သည်ကားဖျားသခင်နှင့်မဆက်ဆိုင်ထိုသို့သောဝိညာဉ်ကသင်တို့သည်ကြားခဲ့ပြီးသည့်အတိုင်းဤလောကသို့လာမည်ဖြစ်၍ယခုပင်လာလျက်ရှိသောအန်တီခရစ်၏ဝိညာဉ်ဖြစ်၏တဲ့မိတ်ဆွေအပေါင်းတို့အန်တီဆရာဟာဆန့်ကျင်ဘက်သဘောကိုကြည်ဆောင်တာမဟုတ်ပါဘူးနော်တချို့ကတော့လေဒါကိုအန်တီလို့မခေါ်ဘဲအန်တိုင်းလို့ခေါ်တာလည်းရှိပါတယ်ဆန့်ကျင်ဘက် again ဆိုတဲ့အပြင် instead of လို့လည်းအဓိပ္ပာယ်ရှိပါတယ်အယောင်ဆောင်တယ်တုပတယ်အစာထိုးတယ်ဆိုတဲ့သဘောလည်းရှိပါလေ။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။ဘဲဘက်ကစန်းစန်းတစ်ဖက်မှမကောင်းတဲ့သဘောတွေကြီးပဲလို့ကျွန်တော်ခံယူပါရယ်။တခုတော့ချင်းချက်ရှိတာပေါ့။နိုင်ငံရေးအရာဆန့်ကျင်တယ်။အတွေးအခေါ်အရာဆန့်ကျင်တယ်။ဒါဘာဖြစ်တုံး။ကိုယ်ယုံကြည်ချက်နဲ့ကိုလေ။တကဘာလုံးလည်းဒီလိုပဲဆန့်ကျင်ကြရင်းနဲ့ပြက်သွားတာဒီ၊ပြုတ်ပြင်းသွားတာဒီ၊ကောင်းလာတာဒီ၊တိုးတက်လာတာဒီ။သူ့ဘာသာသူ့သဘာဝကြကြရှိနေကြတာပါပဲ။အစာထိုးခြင်းတုပခြင်းကကိုဒါလည်းသိပ်ပြီးတော့မဆိုးလာပါဘူးကွယ်လွန်သူရုပ်ရှင်မင်းသားကြီးအကယ်ဒမီဝင်းဦးရဲ့အသံကိုအလွန်ပြေတုပပြီးတော့ဟာသသမားတယောက်ကနေပြီးတော့တချင်းလှုပ်ဆိုပြတာကိုရေဒီယိုကဆေးလိပ်ကြော်ညာတစ်ခုမှကျွန်တော်တို့မကြာခဏကြားရတာပါလေကျွန်တော်နဲ့ကျွန်တော်သားတွေတို့ကျွန်တော်တငယ်ချင်းတွေတို့ကလေအဲ့ဒီအသံကိုကြားတိုင်းဝိုင်းပြီးတော့ရည်ကြသူ့အသံမျိုးစင်စင်ဝင်းဦးကိုလိုက်တုကြဆိုကြနောက်ကြပြောင်ကြနဲ့ပျော်စရာတောင်ကောင်းသည်လို့ကျွန်တော်ထင်မိပါလေသင်သိရသောတမန်ကျမ်းအစီအစဉ်မှာမှုလို့သာမတင့်မတည့်ဖြစ်မှာဆိုလို့ကျွန်တော်ကဆိုပြီးတော့တောင်မှပြကြင်ပါသေးတယ်။ဒါမဲ့ဘာပဲဖြစ်ဖြစ်အခုတော့တခဏဒါလေးကိုနဘေးချိတ်ပြီးတော့ကယ်တင်ရှင်ကိုဆန့်ကျင်တုပတဲ့အကြောင်းကိုပဲဆက်ကြရအောင်ပါ။ကယ်တင်ရှင်သခင်ခရစ်တော်ကိုဆန့်ကျင်ပြီးဆိုရင်ဒါဟာအသက်လမ်းရဲ့တစ်ဖက်အပြက်လမ်းအဖြက်လမ်းကိုကူတန်းခြင်းပဲ။ခရစ်တော်ကိုလိုက်တုပပြီးတော့အစာထိုးပြီးဆိုရင်လေဒါဟာတခုတည်းသောကယ်တင်ရှင်ဆုကျေးဇူးတော်ကြီးကိုကိုယ်ယုတ်ကာယဖြစ်အောင်လုပ်တဲ့အေယာမရာဇဝတ်မှုလူသမိုင်းကြောင်ကြီးတစ်ခုလုံးကိုဘုရားသခင်နဲ့မဝေးဝေးအောင်လုပ်တာမှုလို့အင်မတန်ထိတ်လန့်တုန်လှုပ်ပွေကိစ္စတိတက်ကြောက်เสียကောင်းတာမရှိတော့တဲ့အရေးကိစ္စကြီးကိုကျွန်တော်တို့အလေးအနက်ပြုပြီးတော့ပိုင်းခြားနားလည်နိုင်အောင်သ တိကြီးကြီးနဲ့ရှောင်ရှားနိုင်အောင်လို့တမန်တော်ကြီးရှင်ယောဟန်ဩဝါဒပြုလိုက်တယ်ဆိုတာဟာရှင်းနေပါလေမိတ်ဆွေအပေါင်းတို့အဲ့ဒီလိုမိဆာဝါဒတွေဟာမိဆာဝါဒီတွေဟာခရစ်တော်အတုအယောင်များအဖြစ်ပေါ်ထွက်လာခြင်းကိုကတ်ကာလကုံဆုံးကဏီလေးလေးမြန်မြန်ဆဆဖောဖောတီတီတွေ့ရလေးလေးဖြစ်လိမ့်မယ်လို့ကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်သတိပေးခဲ့တာကိုလည်းအောက်မေ့သတိရဖို့လိုပါလေဒါကိုရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး24အငယ်23မှ28အတွင်းမှာအခုလိုကျွန်တော်တို့တွေ့ကြရကြအောင်ပါထိုအခါသူတစ်ပါးကဤရ၌ခရစ်တော်ရှိသည်ထိုအရ၌ရှိသည်ဟုဆိုတော်လဲမယုံကြနှင့်အကြောင်းမူကားခရစ်တော်ဤအယောင်ကိုဆောင်သောသူနှင့်မိဆာပရောဖက်တို့သည်ပေါ်လာ၍ရွေးချယ်သောသူတို့ကိုပင်လှည့်ပြားနိုင်ခြင်းလှည့်ပြားလောက်အောင်ကြီးစွာသောနမိတ်လက္ခဏာအံ့ဖွယ်သောအမှုတို့ကိုပြကြလိမ့်မည်ထိုအကြောင်းအရာတို့ကိုငါဟောပြောနှင့်ပြီထို့ကြောင့်သူတို့ကခရစ်တော်သည်တော၌ရှိသည်ဟုဆိုတော်လဲမထွက်မသွားကြနှင့်တိုက်ခန်း၌ရှိသည်ဟုဆိုတော်လဲမယုံကြနှင့်လျှက်စစ်သည်အရှိမှပြဲ့၍အနောက်တိုင်အောင်ထွန်းလင်းတကဲ့သို့လူသားသည်ကြွလာတော်မူလက်တန်အသေးကောင်ရှိရာ၌ရွှေလင်းဒတို့သည်စုဝေးကြလက်တန်မိတ်ဆွေတော်တတ်ရှင်အပေါင်းတို့ကျမ်းစာတော်မြတ်ရဲ့ဤကုန်းဗျာဒိတ်ကျမ်းကိုရောက်လို့ရှိရင်အခန်းကြီး73အရနောက်ဆုံးအဆုံးစွန်သောကာလမှာသားရဲ့ကြီးနှစ်ကောင်ပေါ်ထွန်းလိမ့်မယ်ဆိုတာကိုဖော်ပြလာပါလိမ့်မယ်။အဲ့ဒီသားရဲ့ကြီးနှစ်ကောင်ဆိုတာဟာအဲ့ဒီနီကုန်းချုပ်အချိန်မှာပေါ်မဲ့အန်တီခရစ်နှစ်ကောင်ပဲ။ပထမအကောင်ဟာအနာဂတ်နိုင်ငံရေးအာဏာရှင်အန်တီခရစ်ဖြစ်ရလိမ့်မယ်။ဒုတိယတကောင်ကတော့ဘာသာရေးအာဏာရှင်ကြီးအဖြစ်ပထမအန်တီခရစ်ကိုလူသားတွေမကိုးကွယ်မနေရကိုးကွယ်စည်းအောင်ဆောင်ရွက်လိမ့်မယ်လို့ကျွန်တော်တို့သဘောပေါက်နားလည်မိပါတယ်။တနည်းအားဖြင့်နိုင်ငံရေးဘာသာရေးနှစ်ဖက်ညက်ပြီးပေါ်ထွက်လာမယ်အန်တီခရစ်နှမျိုးဟာခရစ်တော်ဆန့်ကျင်ရေးကိုအကြီးအကျယ်လှုပ်လာလိမ့်မယ်လို့ကျွန်တော်တို့တွက်ဆမိကြောင်းတင်ပြပါရစေဒီကနေ့ကျွန်တော်တို့ကဘာရဲ့အခြေအနေမှန်ဟာလေဘယ်ဘက်ကမှသိမကောင်းဘူးအခုအချိန်ကာလမျိုးစီကိုအဲ့ဒီအချိန်ကာလမျိုးစီကိုတရွေ့ရွေ့ကူးသန်းနေတဲ့အရေးအယောင်တွေအလွန်များနေတယ်ဗျာဒိတ်ကျမ်းရဲ့ဖော်ပြချက်တွေဟာအကျွင့်မဲ့ပြည့်စုံလာရလိမ့်မယ်ဒီကနေ့ဒီအချိန်မှာအဲ့ဒီနောက်ဆုံးကာလအန်တီခရစ်ခေတ်စီကိုတွန့်ပို့နေတဲ့အခြေအနေလှုပ်ရှားမှုတွေအမျိုးမျိုးတွေကိုအန်တီခရစ်ရဲ့လက်ဝေခံလို့ဆိုရမယ်မိဆာပရောဖက်တွေကဝိုင်းပြီးတော့တွန့်ပို့နေကြတယ်ဆွဲခေါ်နေကြတယ်ဒါတွေကိုအကုန်လုံးခြုံငုံပြီးတော့သုံးသပ်လိုက်တဲ့အခါမှာတော့စာရမဏတ်ရဲ့လက်ရာများဟာပို၍ပို၍ထင်ရှားလျက်ရှိနေတယ်လို့ကျွန်တော်တို့သင်သိရသောသမာကျမ်းအဖွဲ့ကအလေးအနက်ခံယူမိပါတယ်အဲ့ဒီနေ့အဖြစ်လေအခုတမန်တော်ကြီးရှင်ယောဟန်ရဲ့ဩဝါဒစာအပေါင်းတို့ဟာလေပုံမို့၍လေးနှစ်သောအတိတ်ပဲများကိုဆောင်ကျင်းလာကြောင်းကျွန်တော်လေးနှစ်စွာတင်ပြလိုပါ रे ဟုတ်ပါ रे ယုံကြည်သူမိတ်ဆွေတို့ဖျားသခင်ယုံကြည်သူလူသားတွေဟာလေမြေကြီးသားတို့ပြီးပြီးမြေရနံ့ကိုအတော်ကြီးကြိုက်တတ်ကြပါ रे ရင်းရွယ်ပါလျာစိတ်ထားမတီးယုံကြည်ခြင်း၌ကြောက်ကြရဲ့ဖြစ်တတ်ကြတဲ့လူတွေပဲဖြစ်ကြပါ रे အထူးသဖြင့်ရောရင်လိုက်ဘာသာရင်လိုက်လှုပ်ချင်တာတွေဆွေးဆောင်မှုကလေးများကောင်းလို့ရှိရင်အားပြောပြီးတော့လိုက်ပါသွားတတ်ချင်တာတွေဟာအတော်များပါတယ်။ဒါကြောင့်မို့လဲဒေါက်တာအေတီရောဘတ်ဆန်အမည်ရှိတဲ့ဓမ္မပညာရှင်ကြီးကကျွန်ုပ်တို့ခရစ်ယာန်ယုံကြည်သူတွေဟာဝိညာဉ်အစာအဟာရကိုရိုးရိုးမဟုတ်ဖဲနဲ့အစာအသောက်အဆန်းကလေးများထွင်ပြီးတော့စားဖို့သိဝါဒနာပါတာပဲလို့သူ့ရဲ့ဆောင်းပါးတပုတ်မှာဖော်ပြခဲ့ပူပါတယ်။မိတ်ဆွေအပေါင်းတို့ကျွံဘဝကလွန်မြောက်လာတဲ့ဣသရေလလူမျိုးတော်ဟာလူတဖူလုံအောင်အမျိုးမျိုးကျေးဇူးတော်တွေခံယူရတဲ့ကြားတွေကဒီမုံဒီအသာအဖဖရာသခင်အလိုအလျောက်ချထားပေးတာဒီကိုမစားခြင်းဘူးဒီအစာအသောက်တွေကိုကြော်ပြီးတော့အဲဂုတ်ထုကအမေသာငါးတွေကိုမှလွန်ပါလေစားခြင်းပါလေဆိုတဲ့အတိတ်သမိုင်းအတိုင်းသမိုင်းတန်တရာလေခြင်းပဲလားအဖဖရာသခင်ရဲ့အမျက်တော်ကိုကျွန်တော်တို့ဟာနှိုးဆွနေကြလေသလားဆိုတာကိုကျွန်တော်တို့ဒီကနေ့ဒီအချိန်မှစဉ်းစားစရာကြီးအများကြီးရှိနေပါတယ်မိတ်ဆွေတို့တတ်ရှင်တို့အပြိုကညာဤဝတ်မှပွားမြင်ခြင်းကိုခံယူသောလူဇာတိကိုခံယူသည့်သခင်ဆိုရကိုသိပ္ပံဤကလေးကြအောင်ဆိုပြီးတော့အမျိုးမျိုးပြင်တယ်ယုတ်တိတန်အောင်လည်းဖြည့်ဆက်တွယ်ဆိုပါတော့ဒါတွေဟာအစားထိုးခြင်းလို့ရမလို့အန်တီဖြစ်သွားပြီအဲ့ဒီလိုအပြိုကညာမှပွားမြင်ခြင်းမဟုတ်ဘူးဆိုတာနဲ့လည်းပဲကားတိုင်းတော်ပေါ်မှာအသွေးတော်နဲ့ဝယ်ယူပြီးတော့လောကီသားတို့အပြစ်များကိုလွတ်စေတယ်ဆိုရကိုပါသွားပြီးတော့အလိုလျောက်ထိခိုက်ရပြီမဟုတ်ဘူးလားရှင်ပြန်ထမြောက်တော်မူခြင်းဆိုတာဟာလည်းမဖြစ်နိုင်တော့ဘူး။တနည်းအားဖြင့်ယုံကြည်ခြင်းတရားအဆောက်အုံကြီးတစ်ခုလုံးအကုန်လုံးလိုက်ပြီးတော့ပြက်ပြားစီမှအသေးအချာပဲဖြစ်ပါလေ။မိတ်ဆွေအပေါင်းတို့ အဲ့ဒီလိုအဓိကရကြတဲ့နေရာအဲ့ဒီလိုချက်ကောင်အဲ့ဒီလိုယုံကြည်ခြင်းတရားရဲ့အမြုတည်အပိုင်းအခြားများကူတာလေအန်တီခရစ်ရဲ့လက်ဝေကံမိဆာဆရာတွေဟာတမင်ရွေးပြီးတော့တိုက်ခိုက်ကြမှာဟာသဘာဝကြပါလေဝိညာဉ်အဟာရတို့ကိုထွင်ပြီးတော့အနံ့အယတာအဆန်းအသစ်ကြိုက်တက်လီသူကျွန်တော်ဝိညာဉ်များဟာလေဒါမျိုးတွေကိုအစာပလာများများနဲ့ကျွေးလာရင်အနံ့အယတာလီကောင်းကောင်းနဲ့ကြော်လှော်ချက်ပြုတ်ပေးလာမယ်ဆိုရင်မြည်ကြည့်ခြင်းတက်တယ်ဆိုတာကိုမိမိတို့ရဲ့အားနည်းခြင်းများအဖြစ်မိမိတို့သိနာလေဖို့လိုပါတယ်မိမိတို့ရဲ့မြေသားသဘာဝဟာရိမ့်ရွယ်ပါလျာအလွန်ခွန်အားနေရတဲ့ဆိုရကူကိုကူကူသိဖို့သတိထားဖို့လိုအပ်လှတဲ့အကြောင်းဒီနေရာမှာအလေးအနက်ပြုခြင်းပါတယ်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်4ကိုစတင်ကြပါစို့ချစ်သားတို့တင်တို့သည်ဖျားသခင်နှင့်ဆက်ဆိုင်ကြ၏ထိုသူတို့ကိုလည်းအောင်ကြပြီအကြောင်းမူကားတင်တို့ဘက်၌ရှိသောသူသည်လောကဘက်၌ရှိသောသူသည်ပါ၍ကြီးတော်မူ၏ဘယ်နည်းနဲ့မှအရှုံးမခံရနိုင်ပါဘူးတဲ့အဘယ်ကြောင့်ဆိုသောတင်တို့သည်ဖျားသခင်နှင့်ဆက်ဆိုင်၍ပင်ဖြစ်ပါ၏တဲ့ဟုတ်ပါတယ်ခရစ်တော်သည်ဟူသောလူသားတိကိုခံယူထားသူသခင်၏ဖျားဂုံနှင့်ပြည့်စုံခြင်းကိုမိစ္ဆာဆရာတို့ဘလောက်ပင်ဆွေဆွေဖျားသခင်ချစ်သောသားသမီးအပေါင်းတို့ဟာဘယ်နည်းနဲ့မှညင်းပင်နိုင်မှာမဟုတ်ဘူးလို့ရှင်ယောဟန်ဝင်ပြီးတော့ပြောလိုက်ပါ रे အာမခံပေးလိုက်ပါ रे ဒါကိုပြောင်းပြန်လှန်ပြီးတော့ကြည့်လိုက်မယ်ဆိုရင်တော့အကယ်၍သာသူတို့ဆွေတရားဟောရနဲ့ရောင်းပောင်ပြီးတော့လမ်းလွဲသွားမယ်ဆိုရင်ဒါဟာသင်တို့သည်ဖျားသခင်နှင့်အရှင်းမဆိုင်သောသူများပဲဆိုပြီးတော့ယတိပြတ်အဖြေပေးလိုက်ခြင်းနဲ့အတူတူပဲဖြစ်သွားရပါ रे ဒီအပိုင်းကလေးမှာကျွန်တော်တို့သင်သိရသောသမာကျမ်းရဲ့မူရင်းစာရေးဆရာကြီးဖြစ်သူဒေါက်တာမက်ဂီကသူ့ဘဝအတွေ့အကြုံကိုသူပြောပြတာရှိပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကတောရွာကလေးတစ်ခုကအမျိုးသမီးတစ်ယောက်ဟာသူ့ရဲ့သင်သိရသောသမာကျမ်းသင်ခန်းစာတွေကိုနားဆင်ပြီးတော့သူ့ကိုအစပထမပိုင်းဒေါသအမျက်တွေနဲ့စာရည်ရေးတယ်၊ကန့်ကွက်ပါတယ်။မဖြစ်လို့လေဆိုတော့သူမပါဝင်ပတ်သက်နေတဲ့ခရစ်ယာန်အမေရိကန်ဂိုင်းကြီးတဲကအယူအဆတွေနဲ့ဆရာကြီးမက်ဂီရဲ့တင်ပြချက်တွေဟာကွဲလွဲနေတယ်ဒေါက်တာမက်ဂီကသူတို့ဂိုင်းကနအယူအဆကိုပဲတမင်အပုတ်ချနေသေးအောင်အပြစ်တင်ဝေဖန်နေသေးအောင်သူမထင်မိလိုပဲဖြစ်တယ်တဲ့ဒါပေမဲ့ဒေါက်တာဂျေဗန်န်မက်ဂီဟာအဲ့ဒီအမျိုးသမီးစီကိုတိမ်တိမ်မွေ့မွေ့ပဲစာပြန်ရေးပါတယ်သူဟာဂိုင်းကနနဲ့ဘာစုဘာမှမသက်ဆိုင်ဂိုင်းပေါင်းစုံအသင်းတော်ကြီးတစ်ခုရဲ့သင်းအုပ်ဆရာတပါပဲဒီအမျိုးသမီးတို့ရဲ့ဂိုင်းကနနဲ့ပတ်သက်တဲ့အယူအဆတွေကိုလည်းသူဘာမှမသိစိတ်လည်းမဝင်စားပါဘူးသမားကျန်းစာအတိုင်းသူဖာသာသူပြင်ဆင်ဖော်ပြဒါသာဖြစ်ပါလေ။တင်သီးရသောသမားကျန်းဆိုရာဟာအဖဖျားသခင်ဤသမားတရားပေါ်မှသာဖြင့်အကျွင့်မဲ့အခြေခံပြီးတော့ရိုးရိုးစင်စင်ဖော်ပြခြင်းသာဖြစ်ပါလေဆိုပြီးတော့စာပြန်ပြီးတော့ရေးလိုက်ပါလေတဲ့။မကြခင်မှာပဲဒီအမျိုးသမီးကြီးဟာသူ့စီကိုတောင်းပန်စာပြန်ပြီးတော့ရေးပေးလိုက်ပါလေ။ဒေါက်တာမက်ဂီရဲ့တရားဟောချက်တွေကိုနားထောင်ယုံတယ်မကဘူး။ကျန်းစာတော်မြတ်ကိုတည်တည်ချေချေဖတ်အလေးနဲ့အဖြေရှာရင်းနဲ့သူ့ကိုသန့်ရှင်းသောဝိညာဉ်တော်ဟာလမ်းပြလာတဲ့အချိန်သူနှစ်ပေါင်းများစွာဆွဲကင်ထားမိတဲ့အယူအဆတွေမှားနေပြီဆိုတာကိုသူသိလာတဲ့အလျောက်ခရစ်တော်ကိုယုံကြည်ခြင်းအဖြစ်သာလျှင်အဖဖျားသခင်ပေးတဲ့အသက်ဝိညာဉ်ကိုခံစားရမယ်ယေရှု၌သာလျှင်မျှော်လင့်ခြင်းအမြင့်ဟာတည်နေတယ်ဆိုတာကိုသူသိပါပြီတဲ့သူနောင်တရပါပြီဆိုတဲ့အကြောင်းကိုဝန်ခံလိုက်ခြင်းပါမိတ်ဆွေတော်တတ်ရှင်အပေါင်းတို့ခရစ်တော်ကိုယုံကြည်တာပေမဲ့အဲ့ဒီယုံကြည်မှုတည်းမှာကိုပဲဂွင်းစဂွင်းပိတ်နဲ့မှတ်ချက်ဖြည့်တာကလေးတွေယုတ်တိဗေဒစိတ်တဗေဒကအစသိပ္ပံနီးကလေးတွေမနုဿဗေဒတို့သမိုင်းမှတ်စုအကိုအကားတို့ဒသနာအမြင်တို့ကလေးတွေချေမှုန်းထားတာကလေးတွေဟာတကယ်တော့သမာတရားအမှန်ဖြစ်တဲ့ခရစ်တော်သည်ဖျားသခင်ပင်ဖြစ်၍အပျို့ကညာဤဝန်းမှလူစားတိကိုခံယူခြင်းမှအစာကားရင်တော်ပေါ်မှာအသက်တော်ကိုစွန့်၍လူသားတို့ကိုအပြစ်မှရွေးချယ်။သုံးရမြောက်သောနေ့မှထမြောက်ရှင်ပြန်ပြီးတော့အဖဖျားသခင်နှင့်အတူဘုန်းတော်ဝင်စားလျက်ရှိပါသည်ဆိုတဲ့တရားအလုံးစုံတို့ကိုအစိုးပါဖြစ်ဆွဲချက်ကလေးတို့သည်တောင်ရောက်မြောက်ရောက်ဖြစ်မကုန်စေဖို့ကတော့အလွန်အရေးကြီးလိမ့်မယ်လို့ကျွန်တော်ပြင်းထန်စွာသတိပေးလိုပါတယ်။အခုဆိုရင်တောင်ကယ်လီဖိုးနီးယားကယုံကြည်သူအမျိုးသမီးကြီးရဲ့ဘဝဟာဖျားသခင်နှင့်ဆိုင်သူဖြစ်တယ်။သမာတရားကိုစွဲကင်သူဖြစ်တယ်။သစ္စာတရားကိုလူလားသူဖြစ်တယ်ခရစ်တော်ဤဘက်တော်သူလည်းဖြစ်တယ်ဒါကြောင့်မလို့သူ့ကိုစာရန်ဟာမြှူဆွဲလို့ဘယ်လို့မှမရနိုင်တော့ဘူး သင်တို့ဘက်၌ရှိသောသူသည်လောကဤဘက်၌သာ၍ကြီးသောသူဆိုတဲ့အတိုင်းပဲတကောအဋ္ဌိပတ်နှင့်ပြည့်စုံတော်မူသောအဖဤကယ်တင်ခြင်းကျေးဇူးတော်ကိုသူမဟာအပြည့်အဝပြန်လည်ခံစားရရှိလိုက်ပြီဖြစ်ပါတယ်ချီနှောင်ခြင်းနှင့်ဝန်내ခြင်းတဲ့ကကိုရောရှင်အဖထံသို့ပြန်၍လာသည်ဆိုတာဟာအဲ့ဒါပါပဲရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး၄အငယ်၅ထိုသူတို့သည်လောကနှင့်ဆက်ဆိုင်သောကြောင့်လောကီအကြောင်းအရာတို့ကိုပြောတတ်ကြ၏လောကီသားတို့သည်လည်းသူတို့စကားကိုနားထောင်တတ်ကြ၏လောကနှင့်ဆက်ဆိုင်တယ်လောကရဲ့အကြောင်းတွေကိုပဲပြောတယ်အဖဖျားသခင်ကိုလက်မခံဘူးဒါကြောင့်မလို့အဖဖျားသခင်နဲ့မဆိုင်ဘူးဆိုပြီးတော့လေအထင်တော့သွားမသေးနဲ့သူတို့တိုင်းမှလည်းသူပြိတ္တနဲ့သူကတိရှင်သခင်ခရစ်တော်ကိုယုံကြည်ခြင်းအသင်းတော်တွေတက်တောင်မှလူစုရတာမြန်သေးဆိုတာမျိုးရှိနိုင်တယ်ဆိုတာကိုရှင်ယောဟန်ရှင်းလင်းပြသစွာဖော်ပြပေးလိုက်ပါတယ်။အဲ့ဒီနီးနဲ့နာမည်ကလည်းကြီးလာရောအထူးပြောစရာမလိုတော့ဘူး။ကြီးညာစရာမလိုတော့ဘူး။ဖိတ်စာကန်းစရာလည်းမလိုတော့ဘူး။ယုံယုံယုံယုံနဲ့ပြိသက်တီအများကြီးဖြစ်လာတယ်။အဲ့ဒီအထက်မှာအသင်းတော်ကိုတော့မှန်မှန်သွားဖျားမရှိခိုးဘူးတော့မဟုတ်ဘူး။ဖျားရှိခိုးတယ်။ဒါပေမဲ့သင်းအုပ်စရာကိုငကိုတဲ့အမြင်ကတ်နေတဲ့လူတွေကောင်းစီလူကြီးတွေကကို့ပြုတ်မပြလို့ဆိုပြီးတော့စိတ်ကောက်နေတဲ့လူတွေခရစ်မတ်တုန်းကငါတို့ကျတော့မဖိတ်ဘူးဆိုပြီးတော့ဒေါပွားနေတဲ့လူမျိုးတွေအဲ့ဒါမျိုးတွေပါဝင်လိုက်မယ်ကို့ဇာတိပဂရိစိတ်နဲ့အကြိုက်မတွေ့ဖြစ်နေတဲ့လူတွေအဖဖခင်သခင်တဲ့တခြားမဆိုင်တာတွေကိုအထူးအရေးလုံနေတဲ့လူမျိုးတွေပဲပေါ့ပြောထားပြီးပြီလေဖခင်သခင်နှင့်သာဆိုင်တယ်ဆိုတဲ့စိတ်မျိုးမမွေးတော့အဲ့ဒီလူအကုန်ဖြစ်ကုန်တော့တာပဲပေါ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့မြန်မာစကားမှာဆိုရင်အရေးအတွက်မှအရေးအချင်းသူဆိုတာရှိပါလေ။ယုံယုံယုံယုံနဲ့လူများနေတာမကောင်းဘူးကြီးလို့တော့ကျွန်တော်တို့အယံမပြောလို့ပါဘူး။ဒါပေမဲ့ပို့ပြီးတော့အရေးကြီးတာကတော့အဖဖျားသခင်အိမ်တော်သားတွေဟာဝိညာဏအရေးအချင်းပြေဝဖို့ကယ်တင်ရှင်သခင်ခရစ်တော်ကိုအကျွင့်မဲ့ယုံကြည်ဖို့ခရစ်တော်ကိုချစ်ဖို့နှုတ်ကပတ်တော်အသက်လမ်းမှာစွဲမြဲခိုင်ခံ့စွာရှိနေဖို့ပဲတည်ရှိနေဖို့ပဲဖြစ်ပါလေ။လာရောက်သမျှတော့လူတွေဆက်ဆံတိဆက်သမျှသောလူသားတွေအားလုံးတို့ဟာလေမိမိတို့အဖင်ခရစ်တော်ကိုယုံကြည်လက်ခံကြပြီလားခရစ်တော်ရဲ့အလိုတော်အတိုင်းအချင်းချင်းစစ်မှန်သောမေတ္တာနဲ့မိမိတို့အချင်းချင်းချစ်နိုင်ကြပြီလားတဦးရဲ့အကျိုးကိုတဦးအကျိုးတဲ့ပို့ပြီးတော့ဖြစ်ထွန်းစေလိုသောစိတ်ဓာတ်မျိုးမွေးမြူနိုင်ကြပြီလားတနည်းအားဖြင့်ချစ်ချင်းမေတ္တာတရားမှစတင်တဲ့ဝိညာဉ်ပဂတိစိတ်ဓာတ်တွေတိုးတက်ပွားများလာကြရဲ့လားဆိုရကိုကျွန်တော်ယုံကြည်သူအသင်းတော်ဝင်အသင်းတော်သူသားအသီးသီးတို့ဟာတဦးချင်းအဓိကထားစဉ်းစားကြဖို့လိုပါလေဂလာတိဩဝါဒစာအခန်းကြီး9အငယ်22မှ26မှာဖော်ပြထားတဲ့ဝိညာဉ်ပဂရိအကျိုးများဆိုတာကိုကျွန်တော်အထက်ထက်ကြားနာခဲ့ကြပြီဖြစ်ပါလေဒါပေမဲ့မယိုးနိုင်သောတရားဖြစ်တယ်မမေ့တမ်းရင်ဝယ်ပိုက်ထားတဲ့တရားဖြစ်တဲ့အတွက်ကြောင့်ကျွန်တော်တစ်ခေါက်ပြန်လည်တင်ပြခြင်းပါလေဝိညာဉ်ပဂရိအကျိုးမူကားချစ်ခြင်းဝမ်းမြောက်ခြင်းငြိမ်သက်ခြင်းစိတ်ရှည်ခြင်းကျေးဇူးပြုခြင်းကောင်းမြတ်ခြင်းသစ္စာဆောင်ခြင်းနှူးညံ့သိမ့်မွေ့ခြင်းကာမဂုဏ်ချုပ်တီးခြင်းပေသည်ထို့သောအကျင့်ကိုအဘယ်တရားမျှမမြစ်တာခရစ်တော်နှင့်ဆက်ဆိုင်သောသူတို့သည်ဇာတိပဂရိကို၎င်းဇာတိပဂရိစိတ်များနှင့်အလိုဆန္ဒများကို၎င်းလက်ဝါးကတ်တိုင်မှရိုက်ထားကြပြီတို့ဖြစ်၍ငါတို့သည်ဝိညာဉ်ပဂရိကြောင့်အသက်ရှင်လျင်ဝိညာဉ်ပဂရိအတိုင်းကျင့်ကြကုန်အံ့အချင်းနှီးသောကြော်သောကိတ်တီကိုတက်မြခြင်းအချင်းချင်းချုပ်ချင်နှောက်ရှက်ခြင်းအချင်းချင်းညူစုခြင်းတို့ကိုရှောင်၍နေကြကုန်အံ့တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဒီအပိုင်းကလေးကိုရောက်တဲ့အခါကျတော့လူဆိုတဲ့တတ္တဝါတွေအကြောင်းကိုကျွန်တော်တို့သွားပြီးတော့စဉ်းစားမိပါတယ်လူဆိုတဲ့မြေကြီးသားတတ္တဝါအပေါင်းတို့ဟာကိုယ်ဇာတိတယုတ်ကိုကိုယ်နားလည်မယ်ဆိုရင်ခရစ်တော်၏တန်ရှင်သောဝိညာဉ်တော်ကိုခံယူဖို့ရန်အတွက်ဘယ်နည်းနဲ့မှဝန်လေးကြမှာမဟုတ်ဘူးလို့ကျွန်တော်ယင်တဲ့မှာထိရမိမိခံစားမိပါတယ်။ကိုယ်လဲအာနေတတ်သောသူ၊သူလဲမယိုးမဆွဲဖြင်းညံသူ၊ဘသူဘသူမှမေတ္တာမပြတ်ဖင်းနဲ့အချင်းချင်းခရစ်တော်စီကိုလက်တွဲသွားနိုင်ရင်ဘလောက်တောင်ကောင်းလိမ့်မလဲဆိုတဲ့အတွေးမျိုးနဲ့ဖြစ်ပါတယ်။ကျွန်တော်ကအဲ့ဒီလိုလူသားတို့ရဲ့အာနေချက်တွေကိုသွားရောက်စဉ်းစားမိတာနဲ့လည်းပဲအမှန်တရားကိုသတိထားမိစေခြင်းတဲ့ဆန္ဒနဲ့ကဗျာလင်္ကာတပုတ်ကိုဆူဖွဲ့မိပါ रे ကဗျာရဲ့နာမည်ကတော့ဣလူယွာလို့ဖြစ်ပါ रे နားဆင်ကြည့်ကြပါဣလူယွာမတဲ့အတူနေတဲ့တကယ့်လူတွေရဲ့အရေးချင်းပြည်လဲအောင်သင်းဖွဲ့အပြုံးနဲ့ဟန်လုတ်အရှုပ်တော်ပုံမရှိလှလိုက်ပါပြီသိတယ်တော့မင်းအကြောင်းသိတယ်တော့ငါအကြောင်းမကောင်းကြတာအတူတူပ ဘသူဘသူမှမပြောကြည်ဖေးဖေးမမစနာမရှုပ်ဟန်လုတ်မြစ်တာပြားတကားအတွင်းမှာတော့ခါတမာရှင်းရှင်းပြောတော့သနာเสียအဲ့ဒါအဲ့ဒါဤလူရွာတဲ့ကျွန်တော်အဲ့ဒီလူဆက်ဆိုမိခြင်းပါသောတာရှင်မိတ်ဆွေအပေါင်းတို့ကေတင်ရှင်သခင်ခရစ်တော်ဒီဟုသောဥကောင်းနှင့်နွယ်ရှဲနေပါသောအသင်းတော်လူအဖွဲ့အစည်းကြီးဟာကိုနီးကိုဟန်တွင်နှင့်ဟန်လုတ်နေเสียအရှင်မလိုပါဘူးလူမှုတသနာကြီးတွေကိုအကြီးအကျယ်စဉ်းစားပြီးတော့ရှင်သန်ခြင်းအရှင်မရှိတကပိတ်မူဝါဒချပြီးတော့မာနတွေကြီးနေเสียလည်းမလိုပါဘူးမိမိတို့အပြစ်သားလူပေါင်းမှာအလိုအဆုံးဖြစ်တဲ့ထာဝရအသက်ကိုဆက်ပြီးနိုင်သူကေတင်ရှင်သခင်ခရစ်တော်ကိုမိခိုးသူ့ရဲ့မေတ္တာတော်အရေးအောက်မှာခိုးလှုံဒီမြတ်တာတော်ကိုပတ်ဝန်းကျင်မှာဝေမျှဒါသာလျှင်အရေးအကြီးဆုံးပါမိတ်ဆွေတော်တတ်ရှင်အပေါင်းတို့ကျွန်တော်မိတ်ဆွေတို့အတွက်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3မှာတုန်းကကညီကလေးအရင်ခောက်ခောက်အာဘေလကိုသတ်ခဲ့သူကာယီနာအကြောင်းတွင်နဲ့ပတ်သက်ပြီးတော့သံဝေကရယူဖို့အသေးစိတ်စဉ်းစားဆင်ခြင်နှလုံးသွင်းနိုင်ဖို့ရန်အတွက်နှုတ်ကပတ်တော်ဟာတိုက်တွန်းအားပေးခဲ့ပါ रे ထို့သောသောလက္ခဏာအဖြစ်ဖျားသခင်ဤသားတို့နှင့်မာနဤသားတို့သည်ထင်ရှားကြ၏ဖြောက်မှတ်ခြင်းတရားကိုမကျင့်တော်သူမိမိညီအကိုကိုမချစ်တော်သူမည်သည်ကဖျားသခင်နှင့်မဆိုင်သင်တို့သည်ရှေးဦးစွာကပင်ကြားရသောတရားစကားဟုမူကားမာနနှင့်ဆိုင်၍မိမိညီကိုသတ်သောကာဤနာကဲ့သို့မဟုတ်ငါတို့သည်အချင်းချင်းချစ်ရကြမည်ဟုလာသည်ကာဤနာသည်မိမိညီကိုအဘယ်ကြောင့်သတ်သည်ဟုမူကားမိမိအကျင့်သည်ဆိုးရုပ်၍ညီဤအကျင့်သည်ဖြောက်မှတ်သည်တဲ့ကာယနာသည်မာနနှင့်ဆိုင်၍အကျင့်ဆိုးရုပ်သည်တဲ့အကျင့်ချုပ်အဖြေကတော့အဲ့ဒါပဲဖြစ်ပါလေအကျင့်ဆိုးရုပ်တယ်လို့သာပြောတာပါနော်ဘာသာတရားလေးစားမှုမရှိဘူးယုံကြည်ကိုးကွယ်မှုမရှိဘူးလို့မပြောဘူးဟုတ်ပါတယ်မိတ်ဆွေအပေါင်းတို့သူလဲဘာသာတရားလေးစားလို့ပဲအဖဖျားသခင်ကိုယုံကြည်ကိုးကွယ်ခြင်းလို့ပဲရစ်ပူဇော်ခဲ့တာပဲသူရဲ့ပူဇော်သက်ကဟာလေသူခြံတွေ့အသီးအနှံတွေတဲကအကောင်းဆုံးဖြစ်လိမ့်မယ်ဝဝဖီဖီကြီးတွေဖြစ်မှာပဲအဲ့ဒီအသီးအနှံကြီးတွေကိုရွှေလင်းပန်းပေါ်မှာတင်နဘေးကနေပန်းကလေးတွေနဲ့အလှပြင်ပြီးတော့သွားပြီးတော့အဖဖျားသခင်ကိုပူဇော်တာပဲနေလိမ့်မယ်ဒါပေမဲ့ညီကလေးအာဘီလလို့အသွေးနဲ့ရစ်ကောင်မဟုတ်ဘူးတနည်းအားဖြင့်အပြစ်ရှိ၍ကယ်တင်ခြင်းကြီးစုကိုမျှော်လင့်တောင့်တခြင်းသဘောကိုသူမဖော်ပြခဲ့ဘူးဘာဖြစ်လဲဆိုတော့သူ့ရဲ့စိတ်ဟာဖော်ပြခဲ့တဲ့အတိုင်းစာရံမန်းနဲ့ဆိုင်နေပြီလေဒီတော့မာနကြီးတယ်ထောင်သွားတယ်အပြစ်တို့လွှမ်းမိုးနေတယ်ဒါကြောင့်လဲဘုရားသခင်ကမျက်နှာသာလည်းမပေးရောအဲ့ဒီဇာတိစိတ်ဟာရုပ်လုံးတစ်ခါတည်းကြွာလာပြီးတော့မေတ္တာနဲ့ဝိညာဉ်သဘောတွေရဲ့ဆန့်ကျင်ဘက်အမုန်းတို့ဝန်တိုခြင်းတို့ဒေါသအမျက်တို့ဟာသူ့ရင်ထဲမှာတဖွာပွားပေါ်ထွန်းလာပြီးတော့သူ့ညီကလေးအာဘီလကိုသတ်ခြင်းပဲဒါရမကအဖဖျားသခင်ကိုတောင်းမှပြန်ပြီးတော့ထော်လော်ကန့်လန့်လုပ်ခဲ့ခြင်းပဲစော်ကားမော်ကားတွေပြန်ပြီးတော့ပြောခဲ့မိခြင်းပဲဆိုတာတွေ့ကိုကျွန်တော်တို့သမိုင်းမှာဆက်ပြီးတွေ့ရခဲ့ခြင်းပါမိတ်ဆွေတော်တတ်ရှင်အပေါင်းတို့ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး၄အငယ်၆ဟာအခုလိုဆက်လက်ဖော်ပြပေးလိုက်ပါ रे ငါတို့မူကားဖျားသခင်နှင့်ဆက်ဆိုင်ကြ၏ဖျားသခင်ကိုသိသောသူသည်ငါတို့စကားကိုနားထောင်တတ်၏ဖျားသခင်နှင့်မဆက်ဆိုင်သောသူသည်ငါတို့စကားကိုနားမထောင်တတ်ထိုအရာကိုငါတို့သည်ထောက်၍သမာဝိညာဉ်ကို၎င်းမိစ္ဆာဝိညာဉ်ကို၎င်းသိရကြ၏သောတရှင်မိတ်ဆွေအပေါင်းတို့အသက်ရှင်တော်မူသောအဖဖျားသခင်ရဲ့နှုတ်ကပတ်သမာတရားဆိုရာဟာလူသားတစ်ဦးစီကိုအသက်ကိုကြည့်ပေးတာမဟုတ်သေးပါဘူးအဲ့ဒီလူသားတို့ရဲ့နှလုံးသားအစ္စတ်အတွင်းသဏ္ဍာန်တွေကိုအရှိအရှိအတိုင်းအဖြေဖော်တိုင်းတာပေးနိုင်တဲ့စာပေပဲလို့ကျွန်တော်တို့ခံယူပါတယ်။ဟုတ်ပါတယ်။ဒီသက်မဲ့စာသားတွေလူသားတွေရဲ့ပေါင်းစုချုပ်ထားတဲ့စာအုပ်စာရွက်တွေကြားတဲ့ကအဖဖျားသခင်ရဲ့တန်ရှင်းသောဝိညာဉ်တော်ကိုအဖဖျားသခင်နဲ့သက်ဆိုင်သူတွေဟာသိမှတ်ဆွေးလန်းတယ်။စာရန်သားတွေကတော့အပြစ်ရှာပြီးတော့အပုတ်ချရတယ်။ဒါရမကဇာတိစိတ်ကပိုးပြီးတော့အသာနေပါသောလူတွေကိုလိုင်းကြောင်ကုန်အောင်ဘုံတော်မထင်ရှားအောင်တမင်လုတ်ပြတ်တတ်တယ်လို့ကျွန်တော်ဆိုခြင်းပါ रे ဒီအပိုင်းချကလေးမှာအခုဩဝါဒစာဆရာကြီးရှင်ယောဟန်တို့ရှင်ပေတရုတို့ရှင်ပေါလုတို့ရှင်ယာကုတ်တို့စတဲ့တန်ရှင်းသူတမန်တော်ကြီးတွေဟာအဖဖျားသခင်နှင့်ဆက်ဆိုင်သူတွေအဖဖျားသခင်ကိုတည်ကျွမ်းသူတွေပြီးတဲ့နောက်သမာတရားဤဝိညာဉ်နဲ့မိစ္ဆာဝိညာဉ်တို့ကိုသေသေချာချာပိုင်းခြားနားလည်ကြသူတွေဖြစ်တယ် ရှင်ယောဟန်ရှင်ယာကုပ်ရှင်ပေတရုတို့ကြတော့သူတို့ရဲ့ဘဝမှာသူတို့ကိုယ်တိုင်ကြားနာကိုယ်တိုင်ဖူးမြော်ကိုယ်တိုင်ကြည့်တွေ့ခဲ့ရဘူးတဲ့သခင်ခရစ်တော်ကိုလောကလူသားတို့အတွက်မျက်မျက်နူနူဆောင်ခြင်းပြီးတော့ဘုန်းတော်ကိုထင်ရှားစေသူများဖြစ်ကြတယ်ဆရာကိုကျွန်တော်စိတ်လှုပ်ရှားစွာနဲ့တည်တော်ဆင်ခြင်မိပါတယ်သူတို့ရဲ့အလွန်အောင်မြင်ခဲ့ပါသောဝိညာဏအသက်တာများအတွက်လည်းများစွာဂုဏ်ယူဝမ်းမြောက်မိပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး20ရဲ့ဤကုန်းပိုင်းမှာအခုလိုတမန်တော်ကြီးရှင်ယောဟန်ဖော်ပြခဲ့ပါတယ်ဤကျမ်းစာ၌ရေး၍မထားသောအခြားနမိတ်လက္ခဏာအများတို့ကိုလည်းယေရှုသည်တပည့်တော်တို့မျက်မှောက်၌ပြတော်မူ၏ယေရှုသည်ခရစ်တော်သည်ဟူသောဖျားသခင်၏သားတော်ဖြစ်တော်မူသည်ကိုသင်တို့သည်ယုံမိအကြောင်းထိုသို့ယုံ၍နာမတော်အားဖြင့်အသက်ကိုရမည်အကြောင်းဤမျှလောက်ရေးထားလျက်ရှိတည်းအဲ့ဒီလိုရှင်ယောဟန်ဖော်ပြထားခဲ့ပါ रे ဤမျှနဲ့တင်ကောင်းစွာလုံလောက်ပါ रे အသက်လမ်းကိုဖော်ပြပေးလို့ယေရှုအထူးတင်တယ်လို့အဖဖျားသခင်ရဲ့ဂုဏ်တော်ကိုချီးမွမ်းထောမနာပြုပါ रे ထို့အတူတမန်တော်ကြီးရှင်ယောဟန်ကိုလေကျေးဇူးတင်စွာနဲ့ဂါရဝပြုလိုက်ပါရစေ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး၄အခန်းငယ်9ကနေအခန်းငယ်10အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။